နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ3-1ဂငယ်နဲ့ရန်ကုန်မြို့မှာတရားစွဲဆိုထားတဲ့အမှုအတွက်နေပြည်တော်မှာပြောင်းရွှေ့စစ်ဆေးမလားဆိုတာကိုဒေါအောင်ဆန်းစုကြည်ရဲ့အမှုတွေအတွက်နေပြည်တော်မှာတီးတန့်လှုပ်ထားတဲ့တရားရုံးမှာဇွန်လ23ရက်နေ့မှာကြားနာသွားမှာဖြစ်ပါတယ်။အဲ့ဒီကြားနာပွဲနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေဘက်ကနိုင်ငံတော်တရားလွှတ်တော်ချုပ်ကထုတ်ပြန်တဲ့အမှုစည်းရင်ထွက်လာမှသိတယ်လို့ပြောပါတယ်။ရန်ကုန်ကလာတဲ့သတင်းမဆုမျက်မွန်ပြောပြပေးပါရှင်။
ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးရှွန်တန်နယ်စီမှာတွေ့ရှိတဲ့စာရွက်စာတမ်းတွေနဲ့ဆက်နွယ်ပြီးတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ3-1ဂငယ်နဲ့ရန်ကုန်မြို့မှာအမှုဖွင့်တရားစွဲထားတာပါ။ဒါပေမဲ့ဒီအမှုကိုလွန်ခဲ့တဲ့သတင်း၄ဘက်ကျော်တည်းကပြည်ထောင်စုတရားလွှတ်တော်ချုပ်ကယူသွားတဲ့အတွက်ဒီအမှုကိစ္စဘယ်လိုရှေ့ဆက်မလဲဆိုတာတိတိကျကျမသိနိုင်ဖြစ်နေတာပါ။ဂျွန်လ23ရက်နေ့ကြာရင်တော့နေပြည်တော်မှာဒီအမှုကိုပြောင်းယူစစ်ဆေးမလားဆိုတာအထူးတရားရုံးမှကြားနာဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကမောင်စောကပြောပါတယ်
။ကိုလိုလာကတော့ဒီအမှုကိုရှေ့နေကြီးကျုံကနေပြီးတော့မှအဲဒီကိုအစိုးရကတရားလွှတ်တော်ကြီးမှာအဲရာဇဝတ်အခွင့်အရေးကိုရှောက်တယ်၊ဂျုံကြောင်ကိုပေါ့နော်။ရှောက်တာကိုဂျင်းကပထမတစ်ဆင့်လက်ခံလိုက်တယ်။လက်ခံပြီးတော့မှနှစ်ဖက်ရှောက်တဲ့ကြိုးပေါ့။ကြောင်းနေလားမကြောင်းနေဘူးလား။အဲရှောက်ထားကြရသူတွေကလည်းကြောင်းနေတယ်။မကြောင်းနေဘူးသူတွေရင်းတယ်ဆိုရင်ရင်းလို့ပြီးတော့အဲ့ဒီနေရာမှာကိုရတာကကျောက်ထမ်းခံရတာကိုတိုင်းတို့ပါရဲ့။ဆာမအမှုတွေမှာဆိုလို့ရှိရင်သူအမှုခုတရားလက်တော်ပြပါရင်လက်ခံလိုက်ပြီဆိုရင်ကျောက်ခံရတဲ့ဒီမှန်ပြီးတော့ကျောက်ရတယ်။အဲ့တော့ခေါ်ရတဲ့အခါကျရင်ကျောက်ခံရကြတာဒီကိုတိုင်းတော့ရသွားမယ်။အဲ့ကြရင်ဟိုမှာကိုတိုင်းတို့ပြောမှတ်တိုက်တယ်။ဘုံကြီးသူကနေပြီးတော့မှရှေ့နေလို့ပြော။အဲ့ဒါဆိုရင်ရှေ့နေနာမည်ဟောဖြစ်တယ်ပေါ့ဗျာ။သူဒီရှုံမှာအခုရှေ့နေရောက်တယ်ပေါ့ဗျာ။ဟုတ်ကြတော့သူကကျောက်ထမ်းခံရသူကို
အမှု6မှုနဲ့နေပြည်တော်မှာတရားစွဲထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေအတွက်စစ်ဆေးဖို့တီးတန့်လုပ်ထားတဲ့အထူးတရားရုံးမှာဂျွန်လ23ရက်နေ့ကြားနာမှာပါနေပြည်တော်ကအမှု6မှုအတွက်ဂျွန်လ9ရက်နေ့ဒေါအောင်ဆန်းစုကြည်ကိုရုံးထုတ်တဲ့အခါကျရင်တော့ရန်ကုန်အမှုအတွက်ရှေ့နေကိစ္စကိုရှင်းရှင်းသိရမယ်လို့ရှေ့နေဥက္ကမောင်စောကပြောပါတယ်ဒေါအ
ောင်ဆန်းစုကြည်ကိုပြင်နေကြတယ်ကျွန်တော်လည်းမသိဘူးဟုတ်လို့သူရဲ့ကျွန်တော်ကဆက်ပြတာဟိုကအကြီးအကျယ်ရင်းနေတာဆက်ပြတာဟုတ်တော့ခုနည်းနေကြမှာကျွန်တော်မေးရပါဘူးအဲ့တော့အခုအဆင့်ကတော့အဲ့ဒီကုတိုင်းဆိုပြီးတော့ဖြစ်နေတာပေါ့ဗျာကုတိုင်းဆိုရင်အဆက်သုံးဝန်းနေဂျုံကြီးကုတိုင်းတော်ပြီးကြောက်နေတဲ့သူကနော်ခဲသုံးဟိုအဲ့ဒီဂျုံကြီးကမှချိန်ပူရဲကပြေးနေလို့ရတော့ရပါတယ်ဒီနေ့အဲ့လောက်ကဘယ်လိုလုပ်ရမလဲကျွန်တော်မသိဘူးဗျာဆက်သုံးရဲ့ကြောက်နေတဲ့ငါဆက်ကြားနေပြီးတော့ဟုတ်ဒီဘက်ကနေပြောတယ်ဟာကြောင်းတော်ဘူးဒါကန့်ကွက်ပြန်ပြီပါဘူးလို့ပြောရင်တော့တခါလေးကြာပါမယ်ပေါ့ဗျာအဲ့ဒီနေ့တခါလေးအမင်းချရင်ကြာမယ်ဆိုဖို့တဲ့ဘိုင်းအတွက်အမင်းချရင်ကြာပါဘူးနော်အဲ့ဒါကကြောင်းနေတာကြောင်းမတရားပြန်ဖြစ်ပြန်ဘူးသူကတော့ကြောင်းမလွတ်တာပဲကြောင်းမလွတ်တဲ့နေရာမှာဒီဘက်ကအခုနေပြီးရတယ်ကပုံလေးနဲ့အရင်လွတ်တယ်ဆိုတာမျိုးတွေပုံလေးနေတာမျိုးရှိတဲ့အခါကျတော့ပုံလေးပါအခုနေတော့အပြည့်မရဘူးလို့ပြောလို့ရခါတော့
နေပြည်တော်မှာဆွဲထားတဲ့အမှုတွေအတွက်ဂျွန်လ9ရက်ရုံးချိန်မှာစတင်စစ်ဆေးမလားဆိုတာမသိရသေးပါဘူးစစ်ကောင်စီကစီစဉ်ထားတဲ့တီးတန့်တရားရုံးမှာပထမဆုံးဒေါအောင်ဆန်းစုကြည်ကိုလူကိုယ်တိုင်ရုံးထုတ်တဲ့မလ24ရက်နေ့တော့ကြားနာပွဲဆက်ခင်မှာဒေါအောင်ဆန်းစုကြည်နဲ့ရှေ့နေရင်းမိနစ်30လောက်တွေ့ဆုံခွင့်ရခဲ့ပါတယ်ဒါပေမဲ့အမှုအလုံးအတွက်ဆွေးနွေးဖို့အချိန်မလုံလောက်ဘူးလို့ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ရှင်